Mingla ni ni ma torashi ni tani da moban pi ja bae la kna. Yu American dai na town 16 khu ne mila 16 ne ye chadawari ni nyet ni kin season ni ko myama san do chain nyet ni 6 nai kwan ni 9 nai thi Washington DC myo ro an ni line no meter 16925 ro an ni dai yai thot lwin ni ba bi. Chin naw nyan win aw ma ni kin ni nyet ni kin season ni ko taung yu tin sat ma ba kna.
Chin naw aw lin u ba ဒီနေ့နားဆင်မဲ့သတင်းတွေမှာတော့အမေရိကန်ရဲ့ထက်သီးတွေ့ဆုံမဲ့စီစဉ်ကနေနှုတ်တော်ကောင်ထွက်မဲ့အကြောင်းမြောက်ကိုရီးယားကချင်းချလာပြီးနောက်မှာပဲထက်သီးဆွေးနွေးပွဲဖြစ်မြောက်ရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်။ကွန်ဂိုသမ္မတနိုင်ငံမှာမြို့တစ်မြို့မှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကပ်ဘေးဆိုးဆင်ရောက်လာမှာစိုးရိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားကြတဲ့ရင်ညာဒုက္ခသည်တွေအနေနဲ့လူအခွင့်ရေးချိုးဖောက်ခံရတယ်ဆိုတဲ့ကိစ္စရှိလာခဲ့ရင်အမှုအဖွင့်တရားစွဲဆိုလိုတယ်ဆိုရင်မြန်မာအစိုးရကကူညီသွားမယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။အဲ့
ဒီအတွက်ကြောင့်ဘယ်လိုမှတရားစွဲနေတယ်ဆွဲပါဘယ်လိုမှတက်တဲ့ခံတိုင်းခံပါဒီဘင်္ဂလားဒေ့ရှ်ကြောက်ရဲ့သူဒီအကုန်လုံးကဒီအခွင့်ရေးရတဲ့သူကြီ
းလူကယ်တန်ဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဆက်သွယ်မိမြန်းကြမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအစ္စလမ်ဘာသာဝင်ရောက်ဆောင်ပြီးမလေးရှားနိုင်ငံတွေကိုကိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့အကြောင်းနဲ့လူတွေစောင့်ကြည့်နေကြတဲ့ဒီတိန်တော်ဝင်မင်းသားနဲ့လက်ထက်မဲ့မာခတ်ရဲ့အကြောင်းကစေတစောင်းကိုတင်ဆက်မှာဖြစ်တယ်လို့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအလားအလာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းဖို့အမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့တွဲဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွဲဆုံမဲ့ဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောင်ကိုရီးယားအမျိုးသားလူညွေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ညူပီလန်နဲ့တေကိုတစ်ဖက်သက်ဖြတ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်ရေးပြန်လည်စဉ်းစားမယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ချေးကွန်ကမနေ့ကပြောလိုက်ပြီးနောက်မှာပဲဇွန်လ12ရက်နေ့စင်ကူနိုင်ငံမှာတွေ့မယ်အစီအစဉ်မရေမရာဖြစ်နေပါရဲ့။သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲစီစဉ်ထားတဲ့အတိုင်းဖြစ်မဖြစ်ဆိုတာကိုအမေရိကန်ကိုအကြောင်းကြားရမျိုးမရှိသေးကြောင်းမနေ့နောက်ပိုင်းမှာပဲသတင်းထုတ်တွေကိုပြောခဲ့ပါရဲ့။ဖြစ်လာမယ့်အခြေအနေတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့အချင်းကစကားပြောမှာဖြစ်တဲ့အကြောင်းလဲအင်ဂျီရောမှာသမ္မတထရန့်ကပြောခဲ့တာပါ။နျူကလ িয়ার နဲ့ဖြစ်သေးမြောက်ကိုရီးယားကိုဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါရဲ့။သမ္မတအင်ဂျီရောပြောခွင့်ရဆာဟက်ဂီစန်ဒါစ်ကတော့သမ္မတအနေနဲ့အချိန်နဲ့ဆွေးနွေးညှိနှိုင်းမှုပြင်ဆင်ထားပေမဲ့အစီအစဉ်ပြတ်ခတ်မယ်ဆိုရင်တော့မြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမှာဖြစ်ကြောင်း Fox News သတင်းဌာနကမနေ့ကပဲပြောဆိုထားတာပါ
။ Democratic Congo သမ္မတနိုင်ငံမှာ Ebola virus ကူးစက်ဖြစ်ပွားမှုမြို့တစ်ခုကိုပြန့်နှံ့ကူးစက်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပြီးကပ်ဘေးသစ်ဖြစ်လာမဲ့အရေးစိုးရိမ်နေကြပါတယ်။နိုင်ငံအနောက်မြောက်ပိုင်း Equator ပြည်နယ်တဲကလူတသန်းကျော်နေထိုင်တဲ့ Amban ဓာတ်ကမြို့ကကျန်းမာရေးဆောင်၃ခုထဲကတစ်ခုမှာ Ebola virus ကူးစက်မှုအသစ်တစ်ခုတွေ့ခဲ့တာပါ။ဒီလအစောပိုင်း Ebola virus ကူးစက်ဖြစ်ပွားတဲ့ Bikoro ကျေးလက်ဒေသကနေကီလိုမီတာ150လောက်ဝေးတဲ့ Amban ဓာတ်ကမြို့မှာကူးစက်မှုအသစ်တွေ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတီဒရော့အက်ထာနွန်းကတော့ဆွေးရည်စရာကိစ္စတစ်ခုဖြစ်ထွန်းလာတယ်လို့ပြောဆိုထားပါတယ်။မြို့ထဲမှာစောင့်ကြည့်ဖို့အတွက်ကျန်းကျင်သူ30လောက်ကိုတာဝန်ပေးထားကြောင်းလည်း WHO ကပြောပါတယ်။ကနဝတ်အုပ်အနေနဲ့စမ်းသပ်ဆဲစဉ်အီဘိုလာကူးစက်မှုကာကွယ်ဆေး4000လဲမြို့တော်ကင်ရှာရှာကိုမနေ့ဗုဒ္ဓနေ့မှာဆက်ရောက်လာပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်မှုကိုစပြီးတွေ့ရှိရပြီးတဲ့နောက်အီဘိုလာကူးစက်ခံရသူကူးစက်ခံထားရနိုင်ခြင်းနဲ့တန်တရားရှိသူစုစုပေါင်း44ယောက်ရှိပြီး23ဦးတို့ကတော့သေဆုံးခဲ့ရပြီဖြစ်ပါတယ်။ Ebola virus ကို1984ခုနှစ်ကစတင်တွေ့ရှိပြီးနောက်ပိုင်း2014ခုနှစ်မှာကူးစက်ဖြစ်ပွားမှုအဆိုးဆုံးဖြစ်ခဲ့တာပါ။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတို့မှာလူပေါင်း11000ကျော်သေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအကြောင်းရင်းတကြီးကြီးမသိရတဲ့ခိစားတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှိနေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်းအမေရိကန်ဆူရဲ့ကျင့်ဝေးရဌာနကအင်္ဂါနေ့ကတင်ပြတဲ့ဗန်နိုင်းဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါရဲ့ဗန်နိုင်းသုံးဆမှုဆိုင်ရာနှစ်စဉ်အစီရင်ခံစာဖြစ်တင်ပြခဲ့ရကိုကျင့်ဝေးရဌာနကမနေ့ကထုတ်ပြန်ရမှာတော့2016ခုနှစ်အတွင်းသူ့ရဲ့ကိုယ်ပိုင်ရှိနေမက်ကယ်ကိုဝင်ကိုဒေါ်လာ3000ကနေ2000ကျော်အထိအပြည့်အဝပြန်ပေးခဲ့ကြောင်းသမ္မတကဝန်ခံထားတာပါ2016 American Tamara Yuka Pokala Nasong Chinima, Lunga Senatonga, Tron and Yisumu Elu, Suswetare, Limpio Yetuso, Stormy Daniel School, Weeping, No Pitian in Shinny Koinga, Donata Tay Tono Pigarao, Tamara Pianto Pigar, Pit Chale, Juzo Shiniga, Sawima Piosu Tajavare, Yisumu Elu Sule, Suswechaku Tamara, Nisan Tawime, Piame, Mamaka, Munite Suswechaku, Handavu, Weeping at Shinigu. ล่าสุดจุดสองก้าวพิเศษพิจารณาพิจารณาไปทำงานที่พิพิธภัณฑ์ชินิโกงาเล่ลิมชอบยึดตัวสามยุทธมิโกวิปิกาจากวิ่งขันท้าวเลยจึงวิ่งยัดธนาคารติดพยายามมาชินิโกวิปิกาเล่กิจการิโกพบเจ้าว่ามันรู้ว่าเป็นเมล์ปุ่นเลี้ยงยินตามุชิจาวพิจารณาไปด้วยติดพยายามเล่ทำงานทางการพิจารณาไป
ท่าซาดีตั้งมาที่นี่เนื่องจากผู้งานลงปากเกร็งบาร์เลยที่นี่จะทำเรื่องที่ตั้งสนใจมันเป็นผู้งานผู้ปากเกร็งมือจ้าว ลูดูทันยาจาเรลูเลพิโอสุนิจาบาร์เรปากเกร็งนี้ก็พิโอเอตรินทาวจากเฮียบีมาจากเกมินเนปายจูมฮาเบเย่บอกการ์ดชูเล่นนั่งพม่าพิเอลวาตัวนิจาบาร์เรฮามาสโตเย่สาวเนอาลุงอบจิมมาทาราลูดีตาแกนวิกายูซาจาบาร์เรอิสราเอลกาซาเจเนซามาทิดเรียนผ่านลูรุสนับจัมพูเรจูนลูมาร์ชาวเซตีโซนัชคุเนียทันยาจาเกปีเดนนาวมาปากเกร็งมุทับเชคเคราบา เดี๋ยวสองตัวเด็กก็ง่ายสิค่ะฮามาสพ่อเนี่ยพี่บีเจ้าตาสันเอวปัดเจ้าเชมาร์โรมีอุตมีรุ่นเอกลิงเอรุเล่ปาร์เรลูฮามาสตาวันชิตุรุกามีเนี่ยบุตรหนึ่งก็เปียวบาร์เรตลอดจนชาติเนี่ยยังยึดจุดชี้จมูกกับเยรูซาเล็มอเมริกันตั้งอยู่ภายในปีเกิดเดนิลานิกาสวาสงพิเคราบาอิสราเอลพอดีก็สนับยาลูกเทกุตันฮัตุเนปิกาเนื้อจากกุจอบีเนี่ยอยู่ภายในเนปิปเปิลเคจัดลูมองตุเมดรงจินเอเล่เจ้าชาเคบาร์เร มุสลิมอย่างรัมดานอุปโลกกาจาดาบรีนีมาสัตย์จริงมาเวสนับยาตุริการอสับปิลูชาจาบุพโยสุนิจาบาร์เรติมไปแคมป์ปาเลสไตน์เนมิรีจุนเชนีเดปูปีโซยาลาลาโกกุลาตัมกาลูคุนยิจงอาเลอทูซิเวปเวจิมบาบุชินิบาร์เรชิน
VOA American
ตันยันนี่เป็นมาว่าตาซีดีนี้กูยันนี่ช่องไหนกูเองกันนี่ยันนี่คนไหนที่ไซโดบิดาสักคนกิโลฮัสติคคนชาวเชตตงยาไซโดบิดาสักกูกิโลฮัสติงงางาชาวงานเนี่ยไซโดบิดาหนึ่งสังงากิโลฮัสติเกกูชาวงานด้วยวันนี้ก็ท่องเป็นนิวอาร์กเนี่ยวีโอเมกันตันยันมาไว้ซีซีเนี่ยจะทำเป็นยันนี่กินตรีนี้กูเสร็จจริงยันนี่ไป ปากีสถานเองมาลุ้นเอาดูเชียร์มุสลิมที่อาจจะเนี่ยยึดตัวเองนี่กูทับยาเข้มงวดเลยลุ้นเชียร์ไอซ์อิสลามส่งออกไปกูลุลาดูซึ่งด้วยจากตั้งมุตุกูลงยึดตัวไปเลยหลายหลังเชียร์ต้องตีนังเงี้ยจ้าปากีสถานตั้งวันเชียร์ดีกว่าพี่วัยปากีสถานนัดออกมาเองกูลุ้นเชียร์แชมป์เนี่ยมาเนี่ยเป็นสิ่งที่เข้มงวดด้วยอัฟกานิสถานบุกเข้ามาหนูกูตีมีเกลือแชมป์ตั้งมาตุกูแต่ยังเนี่ยเชียร์พัสดีมีเกลือจังเลยซึ่งจากการที่เนี่ยทุกปีเนี่ยจริงๆใช န်ရကြောင်းလည်းစစ်တပ်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အထူးဖမ်းမိခဲ့သူဟာစစ်သွေးကြွတပ်မှုဟာတရားမဝင်ဖွဲ့စည်းပြီးသတ်မှတ်ထားတဲ့ဆွန်နီမွတ်စလင်စစ်သွေးကြွအုပ်စုလက်ရှိကအီဂျန်ပီရဲ့ခေါင်းဆောင်ဆယ်မန်ဘရနီဆိုသူဖြစ်ကြောင်းလည်းပါကစ္စတန်စစ်တပ်ကအတည်ပြုခဲ့တာပါ။ဒီဖွဲ့ဟာအာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာလွန်ခဲ့တဲ့3နှစ်လောက်ကစတင်လှုပ်ရှားလာခဲ့တဲ့ရှေ့လေပိုင်းဒေသအခြေစိုက်အဲဆွေရအုပ်စုနဲ့မာမိတ်ဖွဲ့ထားတဲ့အုပ်စုလိုလည်းယူဆထားပါတယ်။စစ်စွေးကြတမှုတည်ဆုံမှုနဲ့သူဆောင်တဲ့အဖွဲ့ကိုပေါထောက်နိုင်ခဲ့တာအပြစ်မဲ့လူနည်းစုရှေးအမွန်စင်နဲ့ရက်တက်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်နေတဲ့အုပ်စုပေါ်ကြီးမားတဲ့အောင်မြင်မှုဖြစ်ကြောင်းလည်းစစ်တပ်ကပြောဆိုခဲ့တာပါ။တနက်တန်ရဘရဘောနဲ့တည်ဆုံနေတဲ့စစ်သွေးကြခေါင်းဆောင်ရဲ့ပုံနဲ့တူမင်းကတိုက်ခတ်မှုတွင်သိသိရမိတဲ့ကြီးစံတွေဘုံလုံးတဲ့ပစ္စည်းတွေတပ်ပုံတွေကိုလည်းစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့အင်ကိုရဲခဝင်ရောက်စီးနှင်ခဲ့ပြီးနိုင်ငံဖနာတွေပါဝင်ပတ်သက်တဲ့အကြမ်းလိုက်စားမှုရှုပ်တော်ပုံကိုပြန်လည်စစ်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်ဆက်ရွက်စတဲ့နေရှာဖွေတာလို့လည်းပြောဆိုနေကြပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်အင်အနီးကဗလီမာဖျားဝတ်ပြုပြီးပြန်လာပြီးတဲ့နောက်သူ့အိမ်နာမှာရဲခတရားစင်ချုပ်ကိုတွေ့ကြရတာပါ။ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲရှုံးနေခဲ့ပြီးချိန်ကလေးကဝန်ကြီးချုပ်နာဟောင်းနာဂျစ်ကိုနေအကျဉ်းချုပ်သဘောမျိုးထားရှိထားပါတယ်။နာဂျီရာဇတ်တည်ထောင်ခဲ့တဲ့ 1MBD MDB နိုင်ငံပိုင်လုပ်ငန်းကြီးကဒေါ်လာတန်ထောင်နဲ့ချီတဲ့ငွေကြေးရှုပ်တော်ပုံကိုစုံစမ်းစစ်ဆေးဖို့လုံလောက်တယ်လို့ဝန်ကြီးချုပ်တဲ့မဟာတရားမိုဟာမက်ကပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေအတွက်ဆွေးနွေးဖို့ဝါရှင်တန်မှာ ဒီကနေ့နောက်တစ်ချိန်ထပ်မံတွေ့နေရမှာပဲစစ်ဆန်ညီနယ်မှုရဲ့ပြီးမသက်သေးတဲ့အကြောင်းသမ္မတတော်နယ်ထွန်းကပြောဆိုလိုက်ပါရဲ့ဒီလိုဆိုတော့တောင်ဝင်ရှိသူတယောက်ကလည်းဒီနေ့တွေ့ဆုံမှုမတိုင်ခင်မှာပဲဆွေးနွေးပွဲကနေအကျိုးရှိတဲ့ရလဒ်တွေထွက်ပေါ်လာဖို့ညွန်လင်းကြောင်းပြောဆိုခဲ့တာပါအပြန်လည်လေးစားမှုနဲ့ညီနယ်တိုင်ပင်မှုတွေနဲ့အတူသဘောထားမတူတာတွေကိုဆွေးနွေးဖြစ်ရှင်းနိုင်တယ်လို့ညွန်လင်းတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကပြောဆိုလိုက်တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးအရကွဲပြားမှုတွေကြီးထွားလာမှာကိုမလို့လားပဲမြေတစ်ချိန်တည်းမှာပဲဖြစ်လာနိုင်တဲ့ခြေနေတွေအတွက်ပြင်ဆင်ထားတဲ့အကြောင်းလည်းပြောဆိုသွားပါရယ်တရုတ်ဒုတိယဝန်ကြီးချုပ်လီဝေးပါဝင်တရုတ်ဆိုးအတောင်ရှိသူတွေနဲ့ဝါရှင်တန်မှာနှစ်ရက်ကြာတွေ့ဆုံမှုကိုတော့အမေရိကန်ဗန်ဒါရေးဝန်ကြီးစတီဗင်မနူချင်ဦးဆောင်ကျင်းပနေတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဘစ်ကိုင်လန်ကကီလာဝေးမိတောင်ကနေကြောက်တုံးကြီးတွေနဲ့ပြတဲ့ပောက်ကွဲထွက်ခွာတာကြောင့်ဘစ်ကိုင်လန်ကနေရာအတော်များများကိုရှောင်ရှားကြဖို့ဒေသခံတွေကိုရောလင်းရင်တွေကိုပါတာဝန်ရှိသူတွေကသတိပေးထားပါတယ်။အမေရိကန်ဘူမိပေဒါတိုင်းတားရေးဌာနကထုတ်လိုက်တဲ့ပထမဆုံးအကြိမ်ဖြစ်အမြင့်ဆုံးအဆင့်သတိပေးတက်လှမ်းတာလည်းဖြစ်ပါတယ်။မီးတောင်ကနေကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်နေပြီးဒါမှမဟုတ်လည်းဖြစ်တော့မယ်လို့ပြောဆိုထားတာဖြစ်ပြီးမီးတောင်ပြရိကြောင့်ဒေတာရင်းကလေချောင်းပြန်တန်းမှုကိုပါတက်ရောက်နိုင်တယ်လို့ပြောဆိုထားပါတယ်။ Big Island ရဲ့ပူနာဒေတာမှာကီလာဝေးမီးတောင်ကချော်ရည်တွေလမ်းတွေအပေါ်ကိုဖုံးသွားပြီးပိတ်ညိသွားရင်လူပေါင်းများစွာကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ရည်အတွက်ပူတဲ့လုပ်ငန်းအဖွဲ့ကိုလည်းဖွဲ့စည်းတဲ့အကြောင်းအုပ်ချုပ်ရေးမှုကကြေညာထားပါတယ်ရှင်။
တောင်ဆိုရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့အမတင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နှာစင်နေပါတယ်။အခုတော့သတင်းပြပိုးချက်တွေနဲ့နိုင်ငံကသတင်းလွှာတွေကိုတင်ပြသွားပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်အနေနဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်ခံရတဲ့ဆိုတဲ့ဆွဆွဲချက်တွေကိုတရားစွဲဆိုလိုပါကအမှုဖွင့်ဆောင်ရွက်နိုင်ပြီးမြန်မာအစိုးရအနေနဲ့အကူအညီဆောင်ရွက်ပေးလိမ့်မယ်လို့လူမှုဝန်ထမ်းကိစ္စရေးနဲ့ပြည်လဲနေရာခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ဒုက္ခသည်ပြည်လဲလက်ခံရေးအပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းနေပြီးမြန်မာအစိုးရကညှိနှိုင်းရေးအဖွဲ့ကိုဆေးလွတ်ထားရတယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုတော့VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတ
ယ်။မြမအစိုးရကလူခွန်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရင်းညာဒုက္ခသည်တွေအနေနဲ့အမှုဖွင့်ဆောင်ရွက်နိုင်ပြီးအမှုဖွင့်နာတွေကိုလည်းမြမအစိုးရကကူညီပေးမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်တာပါ။အမှုဖွင့်တဲ့သူတွေဟာနေထိုင်တဲ့နေရာမှာအမှုဖွင့်ရမှာဖြစ်ပြီးအစိုးရအနေနဲ့ကျူးလွန်သူတွေကိုစစ်ဆေးပြီးလိုအပ်သလိုအရေးယူသွားမယ်လို့ဝန်ကြီးကအခုလိုပြောပါရတယ်
။ဒါအထက်ကြီးဖြစ်။ဘာကြောင့်လဲဆိုစစ်ဆေးမှုတွေမျိုးလိုရှိရဲ့။တခုဆိုလို့ရှိရင်အမှန်ပါတော့ individual အမှုဖွင့်ရစစ်ဆေးရ။ဒါပေမဲ့အဖွဲ့လိုက်ကလည်းဖြစ်တယ်။ဟောတက်မဲ့ဘာဖြစ်တယ်။ဘယ်သူကဘာဖြစ်တယ်။စတဲ့အဖွဲ့လိုက်ကြီးကိုစစ်ဆေးမှုတွေရှိ။အဖွဲ့လိုက်စစ်ဆေးရတဲ့တကယ်ကျူးလွန်တဲ့သူကသူ့အဖြစ်ကိုခံရ။ဒီအမှုဖြစ်။အဲ့ဒီဖြစ်ကြောင့်မလို့အဲ့လိုဘုဖွင့်နိုင်အောင်ဘယ်သူကတရားစွဲနေတယ်ဆွဲပါဘယ်သူကတက်တယ်ခံတယ်ခံပါဒါရီအတွက်ကိုဒီဘယ်နက်တစ်ယောက်ရဲ့သူတွေအကုန်လုံးကဒီခွင့်ရရရဲ့သူတွေညာပညာရှင်တွေကဲခွင့်ရတဲ့လူဖွင့်ဆွဲရတဲ့လူဆွဲအဲ့ဒီအတွက်ကိုဒီမနေရတယ်ပြောဒီဆွဲရတယ်ပြောသူကြီးသွားတယ်အဲ့ဒါအဲ့ဒါကိုစမယ်စမယ်အဲ့ဒါအောင်ရင်သူကသူဆွဲထားတဲ့ဆွဲထားတဲ့စစ်စစ်နဲ့တကယ်ဟုတ်ရင်ဒီလို
တကယ်လို့အမှုဖွင့်ဆောင်ရွက်ခဲ့မယ်ဆိုရင်တပ်တွေတွေကိုအစိုးရကအကုန်ကြခံပြီးခေါ်ယူပေးမှာဖြစ်တယ်လို့အခုလိုဆောင်ရွက်တာဟာနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုတုံ့ပြန်နိုင်မှုပွင့်လင်းပြင်သာစွာဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါရယ်ဒီအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုအစိုးတင်ရင်ပြန်မပို့ချင်တဲ့သဘောတွေရှိတယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့လည်းဝန်ကြီးကပြောပါရယ်ဇန်နဝါရ
ီ23လူဒီဥတော်ကြီးကြီးနဲ့တို့အစီအစဉ်ဖြစ်တယ်တို့တော့တရားမှောင်ရောက်တော့ဒါတစ်ဖက်နိုင်ငံကြီးပြောဒီကိစ္စမှာကိုဒီပို့ချင်တဲ့ဒီမရောက်ချင်တဲ့သဘောလေးပါမယ်တော့ဒီ process ကိုမစတင်ချင်တဲ့သဘောလေးပါဒါမှတော့သူတို့ရဲ့နိုင်ငံရေးခြေလေးတွေသူရဲ့အကြောင်းအရာမှာဘယ်လိုဖြစ်နေတဲ့ကိစ္စလဲဖြစ်တယ်အဲ့တော့သူတို့ကဒါအတွက်ကိုစဖို့အတွက်တစ်ဖက်နိုင်ငံကြီးပြောအားထုတ်မှလည်းဘာမှဒီသဘောကိုရည်ရွယ်မဆောင်ရတာတစ်ဖက်နိုင်ငံဖြစ်ပါတို့တော့ကမ္ဘာအနေမှာကျွန်တော်ကနေပြီးတော့မစတင်ကျွန်တော်တို့နိုင်ငံကိုတရားပြရမယ်ဒါလည်းကြံနေတဲ့ကောင်ကိုတရားပြရတယ်လို့ပြောတယ်တကယ်တမ်းလို့ရှိကျွန်တော်ကအခင်းကြီးတရားကြပြီနော်တို့ကကြံရစားဖို့အတွက်ပူးပေါင်းဆောင်ရွက်မှုမရှိပါဘူးဒီလိုနဲ့ကျွန်တော်ပြောချင်ပါ
ပြန်လည်လက်ခံရေးတွေဆောင်ရွက်ဖို့ကိုလည်းနိုင်ငံသားကြီးအမြဲတမ်းတွင်းဝင်ပါဝင်တဲ့ညှိနှိုင်းရေးအဖွဲ့ကိုဘင်္ဂလားဒေ့ရှ်ကိုဆင်လွှတ်ထားတယ်လို့လည်းဆိုပါရတယ် နောက်18ခုနှစ်ဩဂုတ်လကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရဲစွန့်ခွာသူတွေကတောင်ပြိုလက်ဝဲနီးကနှစ်နိုင်ငံနယ်ဆက်မြေမှာနေထိုင်ရတာတွေရှိပါတယ်မြန်မာအစိုးရဘက်ကတော့တပတ်နိုင်ငံကိုထွက်ပြေးသွားတဲ့လူတွေကိုပြန်လည်ဝင်ရောက်ဖို့လက်ခံရေးစခန်းနှစ်ခုကိုတောင်ပြိုလက်ဝဲနဲ့9ခုရာတို့မှာဖွင့်လှစ်ထားခဲ့ပြီးအခုနှစ်ဇန်နဝါရီ23ရက်နေ့ကလေးကအဆင့်သင့်ရှိနေပြီလို့ပြောကြားထားပါတယ်မြန်မာအစိုးရအနေနဲ့ပြန်လည်ဝင်ရောက်လာသူတွေကိုလက်ခံဖို့အဆင့်သင့်ရှိနေပေမဲ့လူ9ဦးပါမိသားစုတစုတည်းတာတောင်မျိုးလက်ဝဲလက်ခံရေးစခန်းအနေနဲ့တဆင့်မောင်တော်မျိုးကိုပြန်လည်ရောက်ရှိလာခဲ့ပါတယ်ပြည်ပခဖြစ်ပွားတော့ကနေရဲတိတ်ဆောင်တဲ့သူတွေအတွက်စစ်တွေမျိုးမှာဒုက္ခသည်စခန်း20ကျော်ဖွင့်လှစ်ထားခဲ့ပြီးဒုက္ခသည်စခန်း3ခုကိုအပြီးပိတ်သိမ်းခဲ့ပြီးနောက်ထပ်ဒုက္ခသည်စခန်း4ခုကိုတော့အပြီးပိတ်သိမ်းဖို့ဆောင်ရွက်နေတယ်လို့လည်းဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ
COE သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာပါခင်ဗျာဘင်္ဂလားဒေ့ရှ်နေဆက်အခြေအနေတွေကနေထိုင်းမြန်မာနေဆက်ဘက်ကအခြေအနေတွေကိုလည်းကြည့်အောင်ပါအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ္လကာလကိုရောက်လာတဲ့တပြိုင်နက်တည်းမှာပဲအစ္စလမ်ဘာသာဝင်တွေဝတ်လည်ရှိတဲ့အဝတ်အစားတွေကိုဝတ်ဆင်ပြီးထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကတဆင့်ရန်နောင်းမြို့ကိုဖြတ်ပြီးမလေးရှားနိုင်ငံနဲ့ခိုးဝင်မှုစူးစမ်းကြတဲ့မြန်မာ9ဦးကိုထိုင်းအမှတ် 25 စစ်တပ်ကမနေ့တုန်းကရန်နောင်းခရိုင်မှာဖမ်းဆီးလိုက်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြมาဖြစ်ပါတယ
်ထိုင်းနဲ့မြန်မာနယ်စပ်တွေမှာနိုင်ငံနေဆက်တွေကိုဖျက်ချော်ဖို့အတွက်မြန်မာနိုင်ငံဘက်ကနေချင်းပြန်လက်မှတ်တွေ9ရက်ညအိတ်လို့ရတဲ့လက်မှတ်တွေထုတ်ပေးထားပေမဲ့ထိုင်းနိုင်ငံဘက်မှာတော့တနေကနေတနေကိုဖျက်ချော်သွားလို့မရပါဘူးဒီလက်မှတ်တွေကိုကင်ဆောင်ထားတဲ့မြန်မာ9ဦးဟာထိုင်းနိုင်ငံသားကာမောင်သမားကိုငှားရမ်းခဲ့ပါတယ်အစ္စလမ်ဘာသာဝင်တွေလို့ဝတ်ထားတဲ့အမျိုးသား6ဦးနဲ့အမျိုးသမီး2ဦးတို့ဟာရနောက်ခရိုင်ကနေဆူရတ်ထာနီကိုသွားမှဖြစ်တဲ့အကြောင်းဥပုသ်ဆောင်တဲ့ကာလဖြစ်တာကြောင့်သွားကြမှာဖြစ်တဲ့ကြောင့်ပြောဆိုပြီးကားငှားလာခဲ့တာဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်။သူတို့တွေကိုဖမ်းဆီးစစ်ဆေးပြီးတဲ့နောက်မှာတော့နေကျော်ပြီးမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေဖြစ်တာကြောင့်ဖမ်းဆီးရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းအမှတ်25စစ်တပ်ကအရာရှိတဦးကအခုလိုပြောသွားပါတယ
်
မြန်မာနိုင်ငံသား9ဦးဟာရနောင်းမြို့မှာသာနေထိုင်ခွင့်ရှိတဲ့ကပ်ပြားတွေနဲ့တက်လာကြတာဖြစ်တယ်။သူတို့တွေဟာမွတ်စလင်တွေရဲ့ရာမင်တန်ဥပုသ်ဆောင်တဲ့ကာလမှာမွတ်စလင်လူဝိရင်လွတ်မြောက်လိမ့်မယ်လို့ထင်ပြီးဝိစင်လာကြတာဖြစ်တယ်။ကားမောင်းပြီးတော့ခေါ်လာတဲ့သူကိုတော့စစ်ဆေးနေပါတယ်။သူတို့တွေကိုစစ်ဆေးကြရမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါ။အစ္စလမ်ဘာသာဝင်တွေရဲ့ဥပုသ်ကာလကတော့မေလ18ရက်နေ့ကနေဇွန်လ19ရက်နေ့ထိသတ်မှတ်ထားတာပါ။အလားတူပဲပြီးခဲ့တဲ့အပတ်မှာပဲထိုင်းမလေးနယ်စပ်ဟိုင်ရိုင်မြို့မှာမလေးရှားနိုင်ငံတွေကိုခိုးဝင်မဲ့မြန်မာ42ယောက်ကိုထိုင်းနယ်စပ်ကောင်တပ်ဖြစ်တဲ့43တပ်ရင်းကဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာမလေးရှားနိုင်ငံကိုခေါ်သွားမဲ့ပွဲစားကိုမလေးနယ်စပ်မှာစောင့်နေတုန်းဖမ်းဆီးခံခဲ့ရတာပါ။2018ခုနှစ်ကုန်ပိုင်းကစလို့မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာတွေဟာလက်တိုက်ဖမ်းဆီးခံရတာဆိုရင်အခုဆိုအကျိ20ခန့်ရှိနေပါပြီ။တချို့ဆိုရင်လူကုန်ကူးသူတွေကကားတွေနဲ့ခေါ်ဆောင်သွားရင်းနဲ့ရဲကင်းတွေကတားဆီးချိန်မှာကားမောင်းပြီးတော့ထွက်ပြေးလာကြ။ကားတိုက်မိတာတွေလူတွေကိုပိုက်ကွန်နေနဲ့အုပ်ပြီးတဲဆောင်လာတာတွေလည်းရှိနေတာပါ။အာဏာပိုင်တွေကဖမ်းဆီးတဲ့အချိန်မှာတော့ထွက်ပြေးဖို့ကြိုးစားရင်းနဲ့တေးဆုံးရတာတွေလည်းရှိပါတယ်။အခုဖမ်းဆီးမိတဲ့မြန်မာတွေဟာအစ္စလမ်ဘာသာတွေဝတ်တဲ့အဝတ်တွေကိုဝတ်ပြီးကားနောက်မှာအိပ်ပြီးလိုက်လာသလိုသူတို့ကိုယ်ပေါ်မှာလည်းပလတ်စတစ်အခင်းတွေကိုအုပ်မိုးပြီးလိုက်ပါလာခဲ့ကြတာပါ။2008ခုနှစ်အတွင်းဖမ်းဆီးမိတဲ့လူတွေကတချို့ကိုတော့လောက်ဘကဥပဒေနဲ့ဖမ်းဆီးပြီးနေဆက်ကိုပြန်ပို့လိုက်တာတွေလည်းရှိသလိုလူကုန်ကူးမှုနဲ့ဆက်နွယ်မှုရှိတဲ့အုပ်စုတွေကိုတော့တရားရုံးမှာတက်တေဖြစ်လုပ်ဖို့အတွက်ဆက်လက်ဖမ်းဆီးထားခဲ့ပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားပါမယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအွန်းနဲ့ရှေ့လအတွင်းပြုလုပ်ဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲတကယ်ဖြစ်မဖြစ်ဆိုတာစောင့်ကြည့်ရအောင်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဇွန်လ2ရက်နေ့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုမတက်ဘူးလို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုပြီးမှသမ္မတထရမ့်ကအဲ့လိုပြောလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဖျက်သိမ်းပေးရမယ်ဆိုတဲ့အမေရိကန်ရဲ့တောင်းဆိုချက်ကိုလိုင်လျောနိုင်မှာမဟုတ်ကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံသားဝန်ကြီးကပြောကြားပါတယ်။နိုင်ငံစလုံးရဲ့ယက်တီချက်တွေအကြောင်းနိုင်ငံသားရေးကျွမ်းကျင်သူတွေရဲ့အမြင်တွေကို Greater Van Susteren က plugin အစီအစဉ်မှာမေးမြန်းထားတာကို VOA သတင်းတော့ Robert Raffrey ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းနိုင်ကအပြည့်စုံကိုပြောပြမှာပါ
။မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ကြံစည်မှုနဲ့ဆွဲချက်တင်ဖန်ဆီးခံထားရတဲ့အမေရိကန်နိုင်ငံသား3ဦးပြန်လွတ်လာပြီးသတင်းတစ်ပတ်အကြာမှာနိုင်ငံအပြန်အလှန်ပြောဆိုမှုတွေထွက်ပေါ်လာတာပါ။ Tamara Trump ne Kim Jong Un ye thit thi swe wet atwet chot tin pin sin mu re saung yet pho myat Korea ko twa ga de American naing gan ja ye won ji Mike Pompeo ga ari lu 3 yaw pyan lut la ye atwet chot pan ga da ba ဧပြီလအတွင်းတောင်ကိုရီးယားသမ္မတနဲ့တွေ့ဆုံစဉ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့နေရာတွေကိုဖျက်သိမ်းပေးမယ်အကြောင်းနဲ့အဲဒီလိုလှုပ်ဆောင်မှုကိုလည်းတောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကကြွန့်ကျင်သူတွေနဲ့သတင်းတောက်တွေကိုဖိတ်ကြားပြသမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောကြားခဲ့တာပါမြောက်ကိုရီးယားအနေနဲ့သူ့ရဲ့ကောင်းမွန်တဲ့လှုပ်ရည်တွေကိုခံမှာကြောင်းပြသတဲ့အနေနဲ့တိကျတဲ့နောက်ဆက်တွဲလှုပ်ရည်တွေလှုပ်ပြဖို့လိုအပ်ကြောင်းအမေရိကန်အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုလ်တွန်ကပြီးခဲ့တဲ့တနင်္ဂနွေနေ့က VOA ကိုပြောကြားလိုက်ပြီးအဲဒီလိုမှမဟုတ်ရင်တော့သမ္မတထရမ့်နဲ့ကင်ဂျင်ဦးတွင်းရဲ့တွေ့ဆုံမှုဟာအကျိုးဖြစ်ထွန်းမှုတစ်စုံတစ်ရာမရှိဘဲပြီးဆုံးသွားမယ်လို့ပြောပါတယ်
။ They want a peace treaty, they want an end to the hostilities on the Korean Peninsula. The South Koreans want the same thing. Look, we all want peace on the Korean Peninsula after all.
ဘာလို့ညီငယ်လိုချင်လဲ။ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုဆုံးသတ်စေချင်တယ်။တောင်ကိုရီးယားဘက်ကလည်းအလားတူလိုလားတာပဲ။ဒီလောက်နှစ်တွေကြာလာပြီးတဲ့နောက်ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းဖို့ကျွန်တော်တို့အားလုံးလိုလားကြတယ်။ဒါပေမဲ့အဲ့လိုရဖို့အတွက်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်လို့မရနိုင်တဲ့အထိအလုံးစုံစစ်ဆေးလို့ရနိုင်တဲ့သဘောတူညီချက်ရဖို့လိုတဲ့ဒီချက်ကိုတော့ရှင်းဖို့လိုတဲ့
နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးအတွက်အမေရိကန်ဘက်ကပြတ်သားစွာချင့်ကပ်ဆောင်ရွက်တာဟာမှန်ကန်တဲ့လုပ်ရဖြစ်တယ်လို့ Heritage Foundation ကနာဂါဒီနာကပြောပါတယ
် And I think that you know certainly the president's approach to these negotiations has been the right one if the North Korea
ဆွေးနွေးမှုအတွက်နဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပြန်ဝင်ဆန့်ရည်လို့အတွက်မြောက်ကိုရီးယားတို့ဘက်ကအကျိုးသင့်အကြောင်းသင့်စဉ်းစားလှုပ်ဆောင်မယ်ဆိုရင်သမရရဲ့ချင်းကပ်ပုံဟာမှန်ကန်တယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကကောင်းပါတယ်တကယ်လို့သူတို့ဘက်ကအဲ့လိုမျိုးမလိုက်ရောနိုင်ဘူးဆိုရင်တော့သမရထရမ့်လည်းဆွေးနွေးပွဲကိုတက်မှာမဟုတ်ပါဘူးဒီဆွေးနွေးပွဲဟာအရန်ကိုရေးကြည့်ပါတယ
်ဒါပေမဲ့အမေရိကန်အစိုးရအရာရှိတွေဘက်ကချင်းကပ်ပုံကွဲပြားနေတာကြောင့်သမရထရမ့်အပေါ်တံပြန်အကျိုးသက်ရောက်မှုဖြစ်နိုင်ပါသလား Center for New American Security ကLauren Dijon Schulman လို့ပုဂ္ဂိုလ်အတွက်အဲ့ဒီကိစ္စဟာစိုးရင်စရာပ
ါ Secretary Pompeo's objectives were a little all over the place. He had a slightly more minimalist posture in terms of what he thinks
the Chinese would be Pompeo ရဲ့ဥတီချက်တွေကပြက်ကျဲနေတယ်လို့ထင်တယ်။ဒီခေတ်ဒီဆွေးနွေးပွဲကနေတိတ်အပြားကြီးမျှော်လင့်ချက်မထားဘူးဆိုတဲ့သဘောထားမျိုးသူ့မှာရှိပုံရပါတယ်။ Joe Bolton ကဘယ်လိုပဲပြောပြောသမ္မတကတော့တောက်ကိုရမှာရှိနေတဲ့အဘိက္ခာတက်ဖွဲ့ရိအကြောင်းဆွေးနွေးပွဲအထဲမှာထည့်ထားပါတယ်။အဲ့ဒီလိုသဘောထားအမျိုးမျိုးထွက်နေတော့မြောက်ကိုရီးယားဘက်ကကြိုက်တဲ့ပုံစံကိုယူပြီးဆွေးတွေးခွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။ပြီးတော့ကျမတို့ရဲ့မဟာမိတ်တွေကြောက်လန့်သွားအောင်ကျမတို့ကလုပ်နေတယ်လို့လည်းဖြစ်နေပါတယ
်။ဒီကိစ္စကိုပုံမရှုပ်ထွေးသွားစေတဲ့ဖြစ်ရပ်ကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပြုလုပ်နေတဲ့ Max Standard နဲ့ Full Eagle လို့ခေါ်တဲ့စီးရဲလက်ကျင့်မှုတွေပါ။အဲ့ဒီစီးရဲလက်ကျင့်မှုတွေကြောင့်တောင်ကိုရီးယားနဲ့ပြုလုပ်မဲ့ဆွေးနွေးမှုကိုဖျက်သိမ်းလိုက်ကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကပုံထုံးနေမှာကြေညာခဲ့ပါတယ်။စီးရဲလက်ကျင့်မှုတွေကိုစီစဉ်ထားတဲ့အတိုင်းပြုလုပ်သွားမှာဖြစ်တယ်လို့ပင်ဒဂွန်ကတော့ပုတ်ထိုးနဲ့နောက်ပိုင်းမှာပဲပြောပါတယ်။အရင်ကတော့အဲ့ဒီလိုစီးရဲလက်ကျင့်မှုတွေဟာမြောက်ကိုရီးယားကိုသိမ်းပိုက်ရေးအတွက်အဆန်းပြုလုပ်တဲ့စီးရဲလက်ကျင့်မှုတွေအဖြစ်မြောက်ကိုရီးယားကပြောလို့ရှိပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကတော့ဒါဟာတိုက်ခိုက်ရေးအတွက်မဟုတ်သလိုရန်လိုတဲ့သဘောနဲ့ပြုလုပ်ခြင်းမဟုတ်ကြောင်းအစဉ်တစိုက်ပြောလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြောပြခဲ့တာဖြစ်ပါတယ်။အခုတော့တော်ဝင်မင်္ဂလာပွဲနဲ့ဆိုင်တဲ့သတင်းတော့တပုတ်နားဆင်ရပါမယ်။အမေရိကန်နိုင်ငံသူရုပ်ရှင်သရုပ်ဆောင်မေဂန်မာကယ်ကိုမင်းသမီးတယောက်အဖြစ်နဲ့သူ့ရဲ့မွေးရဇာတိလော့စ်အန်ဂျလိစ်မြို့ကလူတွေကတည်ထားကြတာပါမေလ19ရက်နေ့မှာကျင်းပမဲ့ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သူမရဲ့လက်ထပ်ပွဲကိုတကဘာလုံးကစောင့်ကြည့်နေပါတယ်မင်းသားဟယ်ရီဟာကံကောင်းသူတယောက်ဖြစ်တယ်လို့တချို့ကပြောနေကြပြီးမာကယ်ရဲ့ပုံမြင်ဆန်လွန်းလှတဲ့ဘဝဇာတ်ကြောင်း VOA သတင်းနောက်မာရီယာမာဒါယာလိုသတင်းပေးပို့ထားတာကိုကိုငင်းညံ့ကတင်ပြมาဖြစ်ပါတယ်
ဒဇိန်းတွေအဖြစ်စတင်မိတ်ဆက်တွေ့ဆုံခဲ့ကြပြီးလက်ထပ်ဖို့အထိဖြစ်လာခဲ့ကြတဲ့ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်တရုတ်ဆောင်မေဂန်မာကယ်တို့နှစ်ဦးလက်တွဲသွားနေတာကိုပြီးခဲ့တဲ့စက်တင်ဘာလကစမြင်ခဲ့ရတာပါ။နောက်နှစ်လကြာပြီးတဲ့အချိန်မှာတော့သူတို့နှစ်ဦးဟာဆေးသက်ပြီးပြီလို့ကြေညာခဲ့ပါတယ်။တရုတ်ဆောင်မာကယ်ရဲ့ဘဝခီးအစကတော့ Los Angeles မြို့ Hollywood ရပ်ကွက်ကဖြစ်ပါတယ်။အဲ့ဒီမှာသူကကက်သလစ်အထက်တန်းကျောင်းကိုတက်ရောက်ခဲ့တာပါ။အဲ့ဒီကသူ့ဆီယာမတယောက်ဖြစ်တဲ့ခရစ်စတင်နူဆန်ကသူ့ကိုအမြဲစောင့်ကြည့်နေခဲ့တာပ
ါ I was actually showing her
သူမင်းသားဟယ်ရီကိုမစစ်စက်ခင်လေးမှာပဲကုလသမဂ္ဂမှာပြောခဲ့တဲ့မိကုံးကိုအတန်းထဲမှာဖွင့်ပြနေတာပါဘဝမှာအောင်မြင်တဲ့အမှုပညာရှင်တယောက်အနေနဲ့ရောကမ္ဘာပတ်နေတဲ့ထထန်းကျောင်းသူဟောင်းတယောက်ဖြစ်လို့ပါနောက်ပြီးသူ့ဆီမှာပဝင်းစင်ကိုကောင်းကျိုးပြုပေးရမယ်ဆိုတဲ့အသိစိတ်ကလေးရှိလို့ပါ
နောက်ပြီးမာကယ်ရဲ့ကိုယ့်ဘာသာကိုယုံကြည်မှုနဲ့အိမ်နေရမှုတွေကြောင့်တတိထားမိစေတယ်လို့ခရစ်စတင်နူဆန်ကပြောပါတယ်
Instead of complaining about
something,
My first thought,
ကျမကတမအောင်ဆုံးတွင်းမိတာကဒီမင်းသားဟာတိတ်ကံကောင်းတာပဲလို့သူကတော့အခုတည်အောင်မှာမဟုတ်ပါဘူးတီဗီဇာလန်တွဲအချို့မှာတရုတ်ဆောင်ခဲ့တဲ့မာခက်ဟာဒီကြောင့်ကဇက်စင်ပေါ်မှာလဲတရုတ်ဆောင်သွားခဲ့ပါတယ်စင်ပေါ်မှာထင်ရှားတဲ့အမျိုးသမီးလေးအဖြစ်မှတ်မိနေကြပြီးတော့တခြားကံမကောင်းအကြောင်းမလားတဲ့သူတွေကိုအမြဲတစေကူညီခဲ့သူလည်းဖြစ်ပါတယ်အစာပိုင်းမှာတော့ရှက်နေပေမဲ့လဲနောက်ပိုင် ပါတယ
် What's memorable for me
မေဂန်ကိုမှတ်မိနေရတဲ့အကြောင်းတစ်ခုကတော့ Skid Row အင်ဂျီယာမဲတွေကိုကူညီခဲ့တော့ပါအဲ့နေအတွက်ပဲအစားအသောက်တွေကိုဝင်းကပေးရုံနဲ့မကပါဘူးအဲ့လူတွေကိုစာနာနားလည်ပြီးတော့သူတို့ရဲ့နာမည်တွေသူတို့ရဲ့နောက်ထပ်အကြောင်းအရာတွေကိုပါနားလည်အောင်စူးစမ်းခဲ့တာပါ
မေလ19ရက်နေ့ကျရင်တော့မာကယ်ရဲ့ကျောင်းသူဘဝကနေရုပ်ရှင်တရုပ်ဆောင်ဘဝအခုတော်ဝင်မင်းသမီးဘဝကိုပြောင်းလဲမှုတွေအတွက်ကျောင်းမှာလက်ဖေးပွဲကျင်းပပြီးသူ့ရဲ့မင်္ဂလာပွဲကိုတိုက်ရိုက်ကြည့်ဖို့ရှိပါတယ်ဗြိတိန်နဲ့အချိန်9နိုင်กว่าခြားပြီးတော့မနေ့စောစောပိုင်းကြည့်ရမှာဖြစ်ပေမဲ့လည်းဆရာမတွေကျောင်းသားကျောင်းသူဟောင်းတွေနဲ့သူ့ကိုအားပေးကြတဲ့ပရိသတ်တွေအများကြီးလာကြည့်ကြဖို့ရှိပါတယ်ခင်ဗျာ
ကိုညဉ့်ညံတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9နာရီနေ့9နာရီခွဲတိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်လဲဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိတ်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ် VOA ရဲ့ရုံးချုပ်ဖုန်းနံပါတ် 1-239-382-5995 ကိုလည်းဆက်သွယ်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ ியர் စစ်ဆင်တွေကိုဖျက်သိမ်းမှုအမေရိကန်ရဲ့တောက်ဆုံမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့တွေ့ဆုံမဲ့အစီအစဉ်ကိုဖြစ်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံမှုပြင်းပြောင်းရေးတောက်ကိုရီးယားကကြိုးပမ်းနေပါတယ်အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ချင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကညှိနှိုင်းနေကြောင်းတောက်ကိုရီးယားအမျိုးသားလွတ်ညွတ်ရေးကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြောင်းအရာတိတိကျကျမသိရတဲ့ကိစ္စတွေအတွက်သူ့ရဲ့ကိုယ်ပိုင်ရှေ့နေကိုဒေါ်လာ3000ကျော်ပြန်ထုတ်ပေးခဲ့ကြောင်းအမေရိကန်ဆူရဲ့ကျင်းဝေးရဲ့ဌာနကအင်္ဂါနေ့ကတင်ပြရဲ့ဗန်နိုင်းဆိုင်ရာအစီရင်ခံစာမှာဖော်ပြပါရတယ်။ဗန်နိုင်းတုံးဆမှုဆိုင်ရာနှစ်စဉ်အစီရင်ခံစာဖြစ်တင်ပြတာကိုကျင်းဝေးရဲ့ဌာနကမနေ့လုံးကထုတ်ပြန်ရမှာတော့2016အတွင်းသူ့ရဲ့ကိုယ်ပိုင်ရှေ့နေမက်ကယ်ကိုရင်ကိုဒေါ်လာ3000ခွဲထိအပြည့်အဝပြန်ပေးထားတဲ့အကြောင်းသမ္မတကဝန်ခံထားတာပါ။ကွန်ဂိုဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကမြို့တစ်မြို့မှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်တဲ့အတွက်ကပ်ဘေးဆိုးရေးအဆင့်ကိုရောက်လာမှာဆိုရနေပါတယ်။နိုင်ငံနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်တွေကလူတစ်သန်းကျော်နေထိုင်တဲ့မဗန်တာကာမြို့ကကျန်းမာရေးဆိုတဲ့အကူတွေကတခုမှအီဘိုလာဗိုင်းရပ်စ်ကူးစက်မှုအသစ်တစ်ခုကိုအတည်ပြုလိုက်တာပါ။ပါကစ္စတန်နိုင်ငံမှာလူနည်းစုရှီယာမွတ်စလင်တရားကျော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့မှုတွေအလို့ရှိနေတဲ့ ISIS ဆွေးအဖွဲ့ကိုလူလားသူစစ်သွေးကြတပ်မှုတူကိုလွန်ကျွေးတပ်ဖွဲ့ဝင်တွေကလိုက်လံရှင်းလင်းတုတ်တင်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။မင်းညာပဲစီးနှင်းမှုအတွင်းမှာအာဖဂန်တေကန်ပုံကွင်းသွားနှုတ်ကိုလည်းအသိမိခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်လင်းဦးပြပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလံဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနုမီတာ19.25ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.